နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာမနေ့တနင်္လာနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်RCSSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စနေနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်RCSSSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စေဦးဆောင်တဲ့ဖွဲ့ဟာဒီနေ့မနေ့ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်တဲ့ဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားပြည်နယ်သိမြင့်ရင်းနဲ့ငင်းချမ်းရေးဗဟုသဏဒုတိယဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးကျော်တင့်စွေဦးဆောင်တဲ့ဖွဲ့နဲ့လည်းတွေ့ဆုံဆွေးန
ကြီးဆိုင်မင်းကအခုလူပြောပါတယ
်ဒီကြားထဲမှာကျွန်တော်တို့ပြဿနာမဖြစ်အောင်တင်းမာမှုတွေမဖြစ်အောင်ကျွန်တော်တို့လက်ထပ်ပြီးကြိုးစားမလဲဆိုတာတော့ကျွန်တော်တို့ဆက်ပြီးတော့ညှိနှိုင်းတာပေါ့နော်အခုလက်တော်အချိန်ကြီးရတော့ကျွန်တော်တို့ရဲ့တင်းမာမှုတွေပြေလျှော့နိုင်အောင်ဒီကိစ္စတွေကိုကျွန်တော်ဆွေးနွေးဖြစ်ပါတယ်ဒီစီဝါခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုံငန်းအကောင့်အထည်မပေါ်ဆောင်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဘလို့အကောင့်ထဲပေါ်ဆောင်နိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးခဲ့ဖြစ်ပါတယ်ပြီးတော့ကျွန်တော်ဖွံ့ဖြိုးရေးကဏ္ဍတွေလည်းဆွေးနွေးဖြစ်ခဲ့ပါတယ
်ဒီသိဆုံမှုမှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ရှမ်းပြည်နယ်အတွင်းမူရေးစေဝါတိုက်ဖြည့်ရေးစီစဉ်အတွက်အကြံပြုဆွေးနွေးခဲ့တယ်လို့ဘူမူကြီးဆိုင်မင်းကခုလိုဆက်ပြောပါတယ
်မူရေးစေဝါလုပ်ငန်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ကလည်းဒီဟာကိုအတခုအနေနဲ့ကျွန်တော်တို့အပြန်အလှန်ညှိနှိုင်းဆွေးနွေးကြပါဒီကိစ္စကျွန်တော်တို့ရဲ့တန်းတီးအတွက်လည်းအန္တရာယ်ဖြစ်တယ်ပြီးတော့ရှေ့ဆက်ကျွန်တော်တို့human resource တွေအတွက်လည်းကျွန်တော်တို့ဒီဟာပြဿနာတော်တော်ရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပြည်ပေါင်းဆောင်ရွက်နိုင်အောင်ကျွန်တော်အပြန်အလှန်ညှိနှိုင်းတော့ကြဖို့လည်းအကြံပြုထားတာဖြစ်ပါတယ်
တောင်ပိုင်းဆိုင်မြေတပ်မတော် RCSS SSC ဟာမြန်မာအစိုးရနဲ့ NCP ရက်စာချုပ်လက်မှတ်ရေးသူထားတဲ့ဆိုပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လုံးလုံးဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဘူမူကြီးဆိုင်မင်းကအခုလိုပြောပါတယ
်။နှစ်ဖက်ထိတွေ့မှုဖြစ်တယ်တခြားမှုဖြစ်တယ်ဆိုကြားရတာပြည်သူတွေကထိခိုက်တာတွေရှိတာပေါ့နော်။ဒါကြောင့်မို့ဒီကိစ္စတွေမဖြစ်အောင်နှစ်ဖက်ကလည်းဒီစီးတင်မှမှုတွေချော်တင်ဖို့ကျွန်တော်တို့ဆက်တွေ့လမ်းကြောင်းတွေထားပြီးတော့ကျွန်တော်တို့အပြန်လှန်ဒီကိစ္စမျိုးတွေကိုပြင်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးနေနိုင်တာရှိပါတယ်
။ RCSS SSC အနေနဲ့ပြည်နယ်စစ်နဲ့ပြည်ထောင်စုအစိုးရအပြစ်ခံရစရည်သဘောတူစာချုပ်မှာအစိုးရနဲ့အချက်30ချက်သဘောတူလက်မှတ်ရေးဆိုးထားပေမဲ့လည်းတတ်တည်နေရာတတ်နေရာခြားသားရေးပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး။ဒီအတွက်ကြောင့်တပ်မတော်ကနေနိုင်မြေရှင်းလင်းရေးလှုပ်ဆောင်ရမှာနှစ်ဖက်သက်တွေစိတ်တိုက်မတူရေးအတွက်ဆက်ဆံရေးယုံတွေကနေတစ်ဆင့်ဆက်သွယ်သွားဖို့ညှိနှိုင်းဆွေးနွေးခဲ့ပါတယ်။ဒီကနေ့နိုင်ငံတော်ဆိုးရကုစလေဖွဲ့နဲ့တွေ့ဆုံမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဥက္ကဋ္ဌဘူချုပ်ကြီးရွတ်စင်အသွေးမှုတုံးဘူမူကြီးဆိုင်ငင်ဘူမူကြီးဆိုင်မဲဥဆောင်ဖွဲ့တွေဆက်ရောက်ခဲ့ပါတယ်။ RCSS SSC ခေါင်းဆောင်ဘူချုပ်ကြီးရွတ်စင်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်နိုင်ငံတော်ဆိုးရကုစလေဖွဲ့သူနဲ့တွေ့ဆုံဆွေးနွေးနေတဲ့အချိန်တည်းမှာပဲဒီဘောမျိုးနယ်ထက်က RCSS နန်တွေသစခန်းကိုမြန်မာတပ်မတော်ကနေဒီနေ့နေ့လယ်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အနီးနားဝန်းကျင်ကရွာသားတွေစစ်ပေးတိမ်းရှောင်နေရပါတယ်။လက်ရှိမှာတိုင်းဒေသနဲ့ကင်ဖွဲ့တွေနဲ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ၊ကရင်မျိုးရာစီယူ KNU အပါအဝင်အဖွဲ့ရှိဖွဲ့သားမြန်မာဆိုးရနဲ့ပြည်ခရရစေးရေး NC စာချုပ်လက်မှတ်ရေးသူထားပါတယ်။ဒီအထက်ကတောင်ပိုင်းရှမ်းပြည်တပ်မတော်ဟာရန်ပညာခမြန်မာတပ်မတော်နဲ့စီရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးဒီလိုပဋိပက္ခဖြစ်စဉ်တွေကြောင့်ရွာသားတွေဖမ်းဆီးခံရမှုရက်ရွာကနေထွက်ပြေးတိမ်းရှောင်လေရမှုတွေလည်းဖြစ်ပွားနေပါတယ်ခင်ဗျာ။